ုနိုင်ငံရှေ့ပိုင်းမှာတံခွေပိုက်လိုင်းပေါက်ကွဲမှုဖြစ်တာကြောင့်လူ35ဦးထက်မနည်းသေဆုံးသွားပါတယ်။လူပေါင်း165ဦးလောက်လည်းထိခိုက်ဒဏ်ရာရခဲ့တာပါ။တရုတ်နိုင်ငံရှေ့ဘက်ကကန်ယိုဒန်မြို့ဖြစ်တဲ့ကွင်တောင်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဆက်မှုလုပ်ငန်းတွေမှာလုံခြုံရေးစနစ်အားနေတာကြောင့်မကြာမကြာပြဿနာကျွမ်းဝလေးရှိတဲ့ဒီတရုတ်နိုင်ငံအတွင်းအခုလိုမျိုးမတော်တဆမှုတွေဖြစ်နေရမှာဒါဟာနောက်ဆုံးအဖြစ်အပျက်တစ်ခုပဲဖြစ်ပါတယ်။အစိုးရပိုင်းတွန်းွေပိုက်လိုင်းဟာတောက်ကြနေအစောပိုင်းကယူဆိတ်မှုဖြစ်ပြီးတော့အလို့သမားတွေကပိုက်လိုင်းကိုပြင်ဆင်နေချိန်နိုင်ပိုင်းအကြမှာပဲအခုလိုမျိုးပောက်ကွဲမှုဖြစ်ပွားသွားတာပါပောက်ကွဲမှုကြောင့်လမ်းတွေထိခိုက်ပျက်စီးသလိုအနီးအနားကကားတွေလည်းထိခိုက်သွားပါတယ်မိဂိုမဲတွေလည်းမြို့ပေါ်မှာလွှမ်းသွားခဲ့ပါတယ်ပောက်ကွဲမှုကြောင့်လူ166ဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့အနီးအနားကစစ်ရုံတွေမှာပို့ဆောင်ကုသပေးနေရတယ်လို့တရုတ်အစိုးရပိုင်းရုပ်သံဌာနကကြေညာပါတယ်အသက်ရှင်ကြံရစ်သူတွေကိုရှာဖွေကယ်ဆယ်ရေးအစွမ်းကုန်ဆောင်ရွက်သွားဖို့တရုတ်သမ္မတရှီကျင်းပင်ကတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်ရှင်